ဖွံ့ဖြိုးဆဲနိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးရရှိရေးပံ့ပိုးဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ဖြတ်ပြီးကမ္ဘာငွေကြေးစနစ်ကိုပြုပြင်ပြောင်းလဲဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကအွန်လိုင်းကနေကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာစီးပွားရေးခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်
And we must prepare for the next pandemic through common sense investments in monitoring, early detection and rapid response plans in every country.
Now, ကျောင်းလာမဲ့ကယူကစိုးကြီးကိုကာကွယ်ရေးအတွက်စောင့်ကြည့်လေ့လာတဲ့စနစ်စောစောစီးစီးစမ်းသပ်တဲ့စနစ်နဲ့တိုင်းနိုင်ငံနိုင်ငံချက်ချင်းအင်တိုင်းအားတိုင်းတုံ့ပြန်တဲ့စနစ်တွေပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအကောင်လောင်ရင်းနှီးမြှုပ်နှံဆောင်ရွက်ကြရလိမ့်မယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒါဗော့စ်ညီလာခံအတွက်နယူးယောက်မြို့ကနေပြောဆိုသွားခဲ့တာပါနိုင်ငံတိုင်းမှာဒေတာတွင်အခြေခံကျန်းမာရေးစောင့်ရှောက်မှုစနစ်အကောက်အောင်ဖြည့်ဆည်းကြပြီးအားလုံးကိုတပြေးညီကျန်းမာရေးစောင့်ရှောက်ခွင့်ရမယ်လမ်းကြောင်းဖွင့်ပေးဖို့လိုတယ်လို့သူကပြောဆိုခဲ့ပါတယ်အခုတော့ဒီအခြေအနေကိုရောက်နိုင်ဖို့အဝေးကြီးလိုအပ်နေသေးတယ်လို့လည်းပြောဆိုသွားခဲ့ပါတယ်ဝင်ငွေနဲ့ဝင်ငွေအလလရှိတဲ့တိုင်းပြည်တွေဟာမျိုးဆက်ချီပြီးဖွံ့ဖြိုးမှုအနည်းဆုံးကာလကိုရင်ဆိုင်နေရကြောင်းအတွေ့အမှုချုပ်ကသတိပေးပါတယ်မကြုံစဘူးငွေကြေးဖောင်းပွားလာတာကမ္ဘာသုံးစိတ်ပေါင်ကျင်းလာတာအတုံးတော့မြန်မာလာတာနဲ့လောင်စာနဲ့အစားအသောက်ဈေးတွေတက်လာတာကြောင့်ကာယောဂါကနေပြန်လဲထူထောင်လာနိုင်အောင်အားယူနေကြတဲ့ကမ္ဘာနေရာတိုင်းဟာအထိခိုက်ကြုံတွေ့နေရပါတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်